နိုဘယ်ငြိမ်းချမ်းရေးဆုရှင်တရုတ်အစိုးရတိုက်ခိုက်လူဆောင်မှုကွယ်လွန်သွားတဲ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအပါအဝင်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေကဝမ်းနည်းစကားပြောကြပေမဲ့အိန္ဒိယမြန်မာနိုင်ငံကငြိမ်းချမ်းရေးနိုဘယ်ဆုရှင်တယောက်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။တရုတ်နိုင်ငံနဲ့ဆက်ဆံရေးပြေလည်ဖို့ကြိုးစားနေတဲ့အခုလိုအချိန်မျိုးမှာမြန်မာနိုင်ငံအနေနဲ့မှတ်ချက်တစုံတရာပေးနိုင်ပွဲမရှိဘူးလို့မြန်မာအရေးအကဲခတ်တချို့ကပြောပါတယ်။စုံစမ်းမေးမြန်းထားတဲ့မက်ကင်ဂျူတွေကပြောပြပေးပါမယ်ရှင်
။တရုတ်ဆိုရတိုက်ခတ်တဦးဖြစ်တဲ့လူပဲငင်းရဲဆုရှင်လူရှောင်ဘိုကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနည်းစိတ်မကောင်းဖြစ်ရတဲ့အကြောင်းလူပဲငင်းရဲဆုရှင်တဦးဖြစ်တဲ့တိဒတ်ဖုံးတော်ကြီးဒလိုင်းလာမအပါအဝင်နိုင်ငံကလူခုရေးတက်ကြွလှုပ်ရှားသူတွေကထုတ်ဖော်ပြောဆိုနေကြတာပါ။ဒါနဲ့အင်းကြီးမြန်မာနိုင်ငံကလူပဲငင်းငယ်ကြီးဆုရှင်ဒေါအောင်ဆန်းစုကြည်ကတော့လူရှောင်ဘိုကွယ်လွန်သွားတဲ့အပေါ်မှာစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။တရုတ်ဆိုရနဲ့ဆက်ဆံရေးပြည်လည်ဖို့ကြိုးစားနေရတဲ့အခုလိုအချိန်မျိုးမှာဒေါအောင်ဆန်းစုကြည်အနေနဲ့ဒီတရုတ်ဆိုရအတိုက်ခံတရားကိုကွယ်လွန်သွားတဲ့ကိစ္စကိုပြောဘူးဆိုတာတိတ်တော့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံအခြေဆိုင်မြန်မာရေးအကဲခတ်တဦးဖြစ်တဲ့ဒေါလာကျော်စောကပြောပါတယ်။
ဟိုလူရှောက်ကိုနဲ့ပတ်သက်လို့ကျမတို့ဗမာပြည်ကဘာမှမပြောတာကတော့စိတ်ထူးခြားစရာမရှိဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့အခုကာလကတရုတ်ပြည်နဲ့လည်းဆက်ဆံရေးကောင်းနေတဲ့ကာလဖြစ်တာပေါ့နော်။အဲ့တော့တရုတ်ပြည်ပြိတ်ပြီးတော့မကြိုက်တဲ့ကိစ္စတွေမပြောနိုင်တာလည်းပါမှာပေါ့။နောက်တစ်ခုကလူရှောက်ပို့ဆိုတာတရုတ်ပြည်မှာစိတ်ပြီးတော့လူခွင့်ရမပတ်သက်လို့အနောက်နိုင်ငံတွေဘာတွေမှသာနံနေကြည့်တာတရုတ်ပြည်မှာတော့စိတ်နံနေကြည့်တာမဟုတ်ပါဘူး။နောက်ပြောပြရတဲ့ဒီလူခွင့်ရင်းနဲ့ပတ်သက်လာရင်သူကသူ့နိုင်ငံလည်းအပြောမခံဘူး။သူများနိုင်ငံကိုပြောလို့သဘောမတူဘူး။သူကဒီအနောက်တိုင်းကပြောနေ liberal democracy ကပြောနေလူအခွင့်အရေးဆိုတာဟာဆန်ရင်ဆန်ရင်မျှရနဲ့ပြောတာဖြစ်တယ်ဆိုရင်သူကလက်မခံတာဖြစ်တယ်
။တရုတ်တိုက်ခံလူရှောင်ဘိုဟာတရုတ်နိုင်ငံမှာ1989ခုနှစ်ကပြည်နယ်မင်ဒီမိုကရေစီရေးတော်ပုံအတွင်းမှာတက်ကြွလှုပ်ရှားစွာပါဝင်ခဲ့တယ်လို့တရုတ်နိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်တစိုင်းမမစီယုံလှုပ်ရှားခဲ့တဲ့အတွက်အကြံဉာဏ်ဖန်ဆီးခံရရဘူးသူဖြစ်တယ်လို့2008ခုနှစ်မှာတော့ထောင်နဲ့ဆက်တနေဆက်မှတ်ခံရတာပါအကျဉ်းထောင်ထဲမှာရှင်းနေကြနေခဲ့ရပြီးတဲ့နောက်အတဲကိစ္စနောက်ဆုံးအစီခံစားခဲ့ရပြီးတော့ဇူလိုင်လ13ရက်ကြာတာပဲနေ့မှာပဲလူရှောင်ဘိုကွယ်လွန်သွားခဲ့တာပါသူကွယ်လွန်သွားတာဟာအာရှနယ်နိုင်ငံကလူခွင့်ရေးနဲ့ဒီမိုကရေစီလှုပ်ရှားသူတွေအထက်ကတော့ကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်တယ်လို့မြန်မာဒီမိုကရေစီလှုပ်ရှားသူတွေဦးဖြစ်တဲ့ဒေါက်ခင်ဦးမကပြောပါတယ
်ဒီတရုတ်နိုင်ငံကဒါငင်းတဲ့ငင်းမှုပဲဆိုရှင်ဒီမိုကရေစီလှုပ်ရှားတဲ့ကြွားတဲ့နော်ဒီပရော်ဖက်ဆာလူရှောင်ဘိုအခုလိုဆုံးမသွားတဲ့ဥစ္စာဟာအင်မတန်မှဝင်းကျဲစရာကောင်းပါတယ်အထူးသဖြင့်ကျွန်တော်တို့ဒီမိုကရေစီရေးလို့ခင်လှုပ်ရှားသူတွေကအင်မတန်မှကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်တရုတ်နိုင်ငံမှာဒီမိုကရေစီရေးလှုပ်ရှားကြတဲ့ဥစ္စာမှာအထူးသဖြင့်ပေါ့နော်ဒီ89ဂျန်နမန်ကျောင်းသားလူရှောင်မှုကစပြီးတော့မှတောက်လျှောက်တရုတ်အာဏာပိုင်တွေရဲ့ဒီတပါတီအာဏာရှင်စနစ်ကိုစူးစမ်းပြီးတော့မှဒီဒီမိုကရေစီကျောင်းမှုလောက်လာတဲ့သူတယောက်အနေနဲ့ပေါ့နော်သူ့ရဲ့ပြည်ဆောင်မှုရများများဒီလေကျမတို့ဒီကမ္ဘာတစ်ဝန်းကဒီမိုကရေစီအာမျိုးသူအဲဒီဒီမိုကရေစီရေးအာလို့ဒီသူချက်ချောက်ချောက်တွေအားလုံးရဲ့ဟိုဆက်လက်မှုနာတယောက်လည်းဖြစ်တယ်ပေါ့နော်အခုချိန်မှာသူ့ရဲ့သူ့ကိုဆုံးဆုံးသွားတာအဲ့မတန်မှဟိုအာရှဒီမိုကရေစီရေးဆုံးရှုံးမှုတစ်ခုလုံးတည်းနေနာလေးဆုံးရှုံးမှုအင်တန်ဒီမားရဲ့နေနာဆုံးရှုံးမှုရှိတယ်လို့ပဲပြောချင်ပါတယ်ရှင်
။အခုချိန်မှာဆက်ပြီးတော့ထိသိမ့်ခံရဆဲဖြစ်တဲ့လူရှောင်ဘိုးရဲ့ဇနီးဖြစ်သူလွတ်မြောက်ရေးအတွက်ကိုလည်းလူခွင့်ရေးအဖွဲ့တွေကတရုတ်ဆွေရကိုဝမ်းဝဲဖိအားပေးနေတယ်ဆိုတာကိုလည်းဒေါက်ခင်ဦးမကပြောသွားပါတယ်
။သူဆုံးမသွားတဲ့ဒီမှာ2010ကပေါ့နော်သူ့ရဲ့အမျိုးသမီးကိုလည်းတရုတ်အနာပိုင်တွေကနေရင်ကျေထုတ်ချတာကြတယ်ဆိုတော့အခုသူအခုလိုဆုံးမသွားတဲ့ဒီမှာကျမတို့ဒီလူခွင့်ရေးလှုပ်ရှားသူတွေAmnesty International ဦးဆောင်ပြီးတော့မှလည်းသူ့ကိုနေရင်ကျေထုတ်ကနေပြီးတော့မှတွတ်ပေးဖို့အတွက်တရုတ်အစိုးရကိုတောင်းဆိုတဲ့လက်မှတ်တွေလည်းထိုးနေကြတယ်ရှင်သူ့ကိုလည်းအများဆုံးတွတ်ပေးနေကြပါတယ်ကျမတို့က
အသက်60မိနစ်အရွယ်တရုတ်နိုင်ငံရဲ့အတက်ကြံတအူးလည်းဖြစ်ဆိုင်းရီးဆရာတအူးလည်းဖြစ်တဲ့နိုဘယ်ငင်းရေးဆုရှင်လူရှောင်ဘူနောက်ဆုံးစစ်အသေးကိစ္စရောဂါခံစားနေရတဲ့အချိန်မှာသူ့ကိုပြည်ပမှာဆေးဝါးကုသဝင်ပြုဖို့နိုင်ငံကဝန်ဝန်တောင်းဆိုခဲ့ကြပေမဲ့လို့လည်းတရုတ်ဆရာကတာဝန်ခွင့်မပြုခဲ့ပါဘူး။ဒါကြောင့်လည်းသူကွယ်လွန်သွားတဲ့အပေါ်မှာတရုတ်ဆရာမှတာဝန်ရှိတယ်လို့ဆိုပြီးအနောက်နိုင်ငံတွေကအပြင်းပြန်ဝေဖန်နေကြတာပါ။လူရှောင်ဘိုဟာသူ့ရဲ့ဒီမိုကရေစီလှုပ်ရှားမှုတွေကြောင့်2010ခုနှစ်မှာနိုဘယ်ငြိမ်းရေးဆုကိုချီးမြှင့်ခံရတာဖြစ်ပါတယ်ရှင်။